နော်အခုတစ်ပတ် RFA တနင်္ဂနွေစကောပိုင်းဆွေးနွေးပွဲမှာမြန်မာစာပေလောကမှာရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေအရရအကြောင်းအခက်အခဲတွေအကြောင်းကိုတင်ပြဆွေးနွေးသွားကြပါမယ်ဒီတစ်ပတ်မှာဧည့်သည်တော်တွေအဖြစ်နဲ့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့ပြီးခဲ့တဲ့စက်တင်ဘာလတန်ခါအရေးအခင်းနောက်ပိုင်းမှာမြန်မာနိုင်ငံကနေပြီးထိုင်းနိုင်ငံဘက်ကိုထွက်ခွာခဲ့တဲ့ကြပြဆရာကိုအောင်ဝေးရန်ကုန်တက္ကသိုလ်မြန်မာစာကတိခဟောင်းစာရေးဆရာမဒေါ်မေငိမ်းမြန်မာ့မဂ္ဂဇင်းတာဝန်ခံအေဒီတာဟောင်းဒေါက်တာလွန်းစွေနဲ့ကြပြဆရာမောင်လွန်းနေတို့ဖြစ်ကြပါတယ်မြန်မာနိုင်ငံထဲမှာစာပေရေးသားထုတ်ဝေကြတဲ့ပုံကိုယ်တွေအားလုံးဟာတွန်လိုင်းကောင်စီတက်လာတဲ့အချိန်ကစပြီးစီကံချုပ်ချယ်မှုတွေအမျိုးမျိုးကိုရင်ဆိုင်ခဲ့ကြရပါတယ်ဒီတော့နိုင်ငံတနိုင်ငံမှာစာပေရေးသားထုတ်ဝေတာနဲ့ပတ်သက်ပြီးနိုင်ငံရဲ့လုံခြုံမှုကိုတိပါမဲ့အရေးသားမျိုးတွေမဖြစ်စေခြင်းလို့အစိုးရတွေကနေပြီးတော့စီကံတွေထုတ်တာကိုကျွန်တော်တို့နားလည်ပါတယ်ဒါပေမဲ့လို့လည်းပဲအခုအခါမှာအမြင်တွေတွေ့နေကြရတာတွေကတော့ဒီစစ်ဆိုးရအပေါ်မှာဝေဖန်တဲ့ဇကားမျိုးအသုံးနှုံးမျိုးပါလာသည်ပဲဖြစ်စေဒီမိုကရေစီလှုပ်ရှားမှုတွေကိုရေးသားဖော်ပြတာမျိုးတွေပဲဖြစ်စေဒီမိုကရေစီလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ပုံကိုယ်တွေရဲ့ဓာတ်ပုံတွေသတင်းတွေပါလာရင်ပဲဖြစ်စေဟန်တာချုပ်ချယ်တာတွေကတော်တော်ကိုပဲများလွန်းနေတယ်ဆိုတာအားလုံးလည်းသိနေကြပါတယ်အဲ့တော့ဒီလိုစာပေလောကမှာချုပ်ချယ်မှုတွေအင်မတန်များပြားနေတယ်ဆိုတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဒီမြန်မာနိုင်ငံကအခုနောက်ဆုံးထိုင်းနိုင်ငံဘက်ကိုကူးပြောင်းလာတဲ့ကြပြဆရာကိုအောင်ဝေးကိုဥစွာပထမမေးကြည့်ကြပါလေကျွန်တော်တို့ကြားပါစေခင်ဗျဟု
တ်ကဲ့စာပေစီစီရေးအကြောင်းပြောရမယ်ဆိုရင်တော့အရင်ဆုံးနားလည်ထားတဲ့အချက်တစ်ချက်ကစာပေလုံးဝခွင့်ဆိုတာပြည်ကြားကိစ္စတစ်ခုမဟုတ်ပါဘူးစာပေလုံးဝခွင့်ဆိုတာနိုင်ငံရေးလုံးဝခွင့်ရဲ့လက်အောက်ခံကိစ္စပဲဖြစ်ပါတယ်အခုကျွန်တော်တို့မြန်မာနိုင်ငံမှာကျွန်တော်တို့စာရေးဆရာတွေအမျိုးပညာသမားတွေရေးဆိုင်ကြိုးတွေ့နေရတဲ့အဲ့ဒီစာပေစီစီရေးကစီကံနေတင်ပြမှုတွေဆိုတာဒီဟာလက်ငယ်တကယ်အရင်ကကျွန်တော်တို့နိုင်ငံရေးလွတ်လပ်ခွင့်မရှိလို့ဖြစ်နေတဲ့ကိစ္စတွေပါပဲစာပေလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်လို့ပြောလိုက်တိုင်းစာပေစီစီရေးကပေါ့နော်စာပေစီစီရေးကကျွန်တော်ဘယ်သူ့ကိုမှပုံကိုရေးရမပြောပါဘူးကျွန်တော်စာပေစီစီစာပေစီစီရေးဆိုတဲ့ကျွန်တော်စနေကြီးကိုပြောနေတာပါစာပေစီစီရေးစာပေစီစီဆိုတာကျွန်တော်တို့ပြည်နယ်တဲ့တင်းကျပ်တယ်လို့တဲ့နေနေကြတယ်အမှန်တကယ်ကတော့ဒီစစ်အစိုးရကပြတ်တန်းထားတဲ့ဥပဒေစနစ်ကြီးကကျွန်တော်တို့စာပေတွေကိုတင်းကျပ်နေတာပြည်နယ်နေတာဖြစ်တယ်အဲ့တော့ကျွန်တော်ကစာပေစီစီရေးအကြောင်းပြောရင်နိုင်ငံရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အကြောင်းကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြတယ်နောက်တစ်ချက်ပေါ့နော်ကျွန်တော်တို့မှာစာပေလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်ဆိုတာကိုမပြောခင်ကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့စာရေးဆရာတွေ၊ကြပြဆရာတွေ၊လူပညာသမားတွေကစာပေဖန်တီးကွန့်တောင်မရှိပါဘူး။စာပေလုံးလုံးကွန့်ကိုမပြောနဲ့ဘူး။အရင်ဆုံးစာပေဖန်တီးဖို့ကြပြတဲ့ဘုတ်ရေးဖို့၊ဝုဒ္ဓတဲ့ဘုတ်ရေးဖို့၊ဆောင်းမတဲ့ဘုတ်ရေးဖို့ဆိုရအောင်ကျွန်တော်တို့မှာရေးကွန့်မရှိသလိုဖြစ်နေတယ်။အဲ့ဒါကဘာလဲဆိုတော့စာပေလူပညာသမားတွေဟာအတမွေးရန်ပြောင်းအတွက်ဘဝကိုတကုတ်တခဲနဲ့ကြက်ရက်တလို့ရက်ပြီးတော့နေစာများစွာရှားနေရတဲ့အခြေအနေမျိုးအချမ်းတိုင်းပြည်သူတွေဆင်းရဲဒုက္ခရောက်နေသလိုစာပေသမားတွေလည်းဆင်းရဲဒုက္ခရောက်နေတဲ့အခြေအနေမှာစာရင်းဖို့အနေထားလဲအခြေအနေမပြေတော့ဘူးဘလို့ဆင်းရဲနေနေတဲ့တိုင်းပြည်မှာစာရေးဆရာတယောက်ကဘလို့ဆင်းရဲမွဲတည်နေမှာတော့ဘလို့လို့အကြံကောင်းညာကောင်းလဲထွက်တော့မလဲအဲ့ဒီလိုမျိုးကြက်ရက်တလို့ရက်ပြီးတော့ဝမ်းစာရှာနေရတဲ့တိုင်းပြည်ဟာစာပေဖန်တီးခွင့်တောင်မရှိတဲ့တိုင်းပြည်ဖြစ်နေပြီအဲ့တော့စာပေဖန်တီးခွင့်မှမရှိတော့တဲ့ဟာကျွန်တော်တို့စာပေလွတ်လပ်ခွင့်အကြောင်းဟာဟုတ်နေလေဝေးသွားပြီလို့ထင်တယ်ဒါကျွန်တော်အမြင်မှာ
ဟုတ်ကဲ့ကောင်ဝေးကူပြောသွားတာကျွန်တော်တို့နားလဲသဘောပေါက်ပါတယ်ခင်ဗျအဲ့တော့ဒီခုနချက်လက်ဒီပုံမှာပဲပေါ့လေစာရေးဆရာမဒေါ်မင်းကြီးအနေနဲ့ကောဘယ်လိုများသုံးသပ်မိလဲခင်ဗျ
ကျမဒီနိုင်ငံထဲမှာနေတော့လည်းအဲ့လိုပါပဲဒီရေးသမျှဝတ္ထုကဟိုကျမတို့ဒီနောက်ဆုံးနိုင်ငံရေးမပြောပါဘူးနိုင်ငံရေးရေးလို့เนาะဒါမြင်းလို့စွန့်လို့ဖြုတ်တယ်ပြဲဖြဲတယ်ဆိုတဲ့ကိစ္စကိုမပြောတော့ပါဘူးကျမကတော့ဒါဝန်တန်းဆိုတော့များတော့ပြန်ဝန်တန်းအကြောင်းရေးတာကိုဝန်တန်းအကြောင်းရေးတဲ့အခါကျတော့ဒီအကြောင်းဆရာမတွေလာစားနေမလောက်ငါတွေပြဿနာတွေနောက်တစ်ခါအကြောင်းဆရာမဖြစ်လို့မြေပြူကိုင်းနေရတယ်အဲ့ဒီမြေပြူကိုင်းနေတဲ့အကြောင်းဆရာမကတီဗီရောဂါဖြစ်လို့မှဆေးမကုတ်နိုင်တာတွေအဲ့လိုမျိုးတွေဝတ္ထုရေးတဲ့အခါမှာအဲ့ဒီဝတ္ထုတွေအပြဲခံရတာအသားခံရတာနောက်ဆုံးခံမျက်နှာပေါ်တော့ရောက်မလာတာအဲ့ဒီပြဿနာတွေရှိတယ်ရှိတဲ့အခါကျတော့ကြတော့ဘလို့ဖြစ်လဲဆိုတော့ဒါဟိုအဖြစ်မှန်ကိုပဲရေးရမယ်ရေးပြီးတော့ကဒါလူတို့ကိုရေးပြရမယ်ဆိုရဲကျမတို့မှာစာရေးဆရာမှာအလိုလျောက်ရှိတဲ့တာဝန်ပေါ့အဲ့ဒီတာဝန်ကိုငဲ့ပြီးတော့စာဟိုအရင်တန်းရေးမယ်ဆိုရင်လည်းဒါစီစီရေးရဖြစ်မှာပဲဆိုတဲ့အခါကျတော့တဖြည်းဖြည်းနဲ့ခုနကကိုအောင်ဝေးပြောတယ်ကျမတို့ကရေးကျင်နေစိတ်ပါကုန်ခံရတယ် แล้วก็จะรอมีเยี่ยงเยี่ยงเนาะถ้าเจ้าเสียมาดิเสียได้เราเยี่ยงมาเลยงัดเราเยี่ยงมาเลยจะมาดูเจ้าหน้าดิปัญญาที่เขามีเราเยี่ยงมาเลยส่วนนี้เราไปเนี่ยเราที่กล่าวเนี่ยไม่ว่าปิดเสียมีอยู่ยาวเลยจะมาสูรุษินดาทางกูอยากกูจะคนเนี่ยตรงสูรุษินจะมาเดินในลงลู่จะมาสามุรีเอพิวขันอะไรส่วนจะมาดูจินดาแต่กูน่ากลัวว่าเดี๋ยวจะรู้ที่สายยี่ราจะคุณเนี่ยเป็นยัดที่มีจ่าเลยเนาะที่สายยี่จะลูกกูเองแต่เมื่อวันเจ้ากูรู้ดิ တစ်ခုလုံးကိုထိခိုက်တာလေခါကြတော့ဒီအမှန်ကိုပြောလို့မရဘူးဆိုရင်နောက်မှာတော့ဒါတို့ကဒီလူတို့ကတို့ကဟိုဘ ഹു တုတ္တငတ်အောင်ဘ ഹു တုတ္တပြတ်အောင်လုပ်ထားတာပဲလေ
ဟုတ်ကဲ့ဟုတ်ကဲ့ဥသာဒေါက်တာလွန်းစွေနေတော့ဘယ်လိုမြင်လဲခင်ဗျဟု
တ်ကဲ့ကျွန်တော်ကမဲပဲရလို့ခဲ့တော့ဒါပေတည်းနဲ့ကကျွန်တော်တို့နဲ့ကလင်မရလို့ဖြစ်နေတာပေါ့နော်ဘပတ်သက်ရှင်တို့လည်းမရဆိုတော့ဒီအဓိကတော့ထင်တာတော့ကျွန်တော်တိုင်းပြည်မှာကဒီစာပေစည်းစည်းရဌာနဆိုတာကဒီအာဏာရှင်တွေပေါ့နော်ပြည်နာရှင်တွေကသူတို့အတွက်ဒီအကာအကွယ်ပေးမဲ့တောက်တိုင်တစ်ခုအနေနဲ့သူတို့ကစီစဉ်လာတာပေါ့နော်အဓိကကတော့သူတို့ကတိုင်းပြည်မှာနိုင်ငံတကာမြန်မာလဲဟာလာသူတိုင်းပြည်မှာစာပေထုတ်ဝေနေပါတယ်ဘယ်လိုမဆိုထုတ်ဝေပေးရှိပါတယ်လို့ကြတော့ညာလဲတစ်ခါကနေဒီစာပေစည်းစည်းရတဲ့ဆင့်တကယ်သူတို့ဆေးဆိုးရအပေါ်မှာအတိုက်ခိုက်ပြုနေတဲ့လူတွေကိုသူ့အလိုလိုဒီသူတို့စာပေစည်းစည်းကအလိုနှိပ်စက်တဲ့ဤစနစ်တွေနဲ့စိတ်ညစ်ပြီးတော့ပေါ့နော်ဒီစာပေလောကနဲ့ကိုဘတာကိုဖြတ်ခွာသွားအောင်သူကနှီးမျိုးမနဲ့ဒုက္ခပေးရလို့ပဲကျွန်တော်ကယူဆရတယ်။ဒါပေမဲ့ဟာလာသူတို့နဲ့အဆင်ပြေခြင်းရနော်သူတို့ကြိုက်တဲ့ဒီပေါ်ကစာပေတိုင်းတွေထုတ်ပေါ့နော်နိုင်ငံရေးတို့သူတို့အတိုက်ခိုက်ပြုမဲ့ဒီနိုင်ငံရေးတိုင်းတွေကိုတိတ်မဆင်မနဲ့ထုတ်မယ်ဆိုရင်နော်ဒီဖြစ်သွားခင်မှာအဆင်ပြေမယ်။သို့တော်ညာလည်းသူတို့ကိုတိုက်ခိုက်ပြီးတော့ဟာလာဒီတိုက်ခိုက်မဲ့ရွယ်ချက်နဲ့ထုတ်ဝင်မယ်ဆိုရင်တော့နှီးမျိုးမျိုးနဲ့အလိုပေါ့စိတ်ညစ်စရာရင်ဆိုင်အောင်စီစဉ်ထားရလို့ပဲကျွန်တော်ယူဆတယ်။နောက်တော့ကျွန်တော်တို့ဒီလုပ်ခဲ့တဲ့စရိတာကာလမှာဆိုရင်လေအဓိကပါလဲဆိုတော့ဒီစာပေစည်းစည်းရုံးကဒီဘာမရအောင်ဘာဖြုတ်ရမယ်ဆိုတော့မူဝါဒတွေဘာမှကိုသူတို့ကကျွန်တော်တို့တိတိကျပေးမထားပါဘူးကျွန်တော်ကဘာနဲ့တူနေလဲဆိုတော့ဒီဘလောက်မြင့်မှန်းမသိရဲ့တန်းကျော်ပြေးဝဲကိုဟိုပြိုင်နေရတော့ဖြစ်နေမှာဒီတန်းကိုသူကငိမ့်ငင်နေနားမယ်ငိမ့်ငင်ချက်ချင်းမြင့်လိုက်မယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ကဒီတန်းကိုမမြင်ရတဲ့ခါကျတော့ခုံလာခုံနေရတယ်ပေါ့နော်ဘလောက်ထိသူတို့ရဲ့ဘဝရကမြင့်ဆိုတာပေါ့တာရမလည်းမသိဘလောက်နှိမ့်တာမလည်းမသိတော့အခါကြတော့လေတုံးမိတိုင်းမပြောလို့မောက်ရလဲရပါတော့မောက်ရလဲရတော့လာစင်နိုင်လို့တော့ပဲကျွန်တော်တို့စာအုပ်တွေမှာဟာလာလာပြန်ဆိုရင်မချုပ်ရလားဆိုရင်ကြပြဆိုရင်မှကျွန်တော်ဆိုရင်မဲကလေးမှာ7ပုတ်သုံးရင်အနည်းဆုံးတော့ထင်တယ်3ပုတ်4ပုတ်ပေါ့နော်အစိုးဆုံးသားမှာဆိုရင်ကျွန်တော်ကြပြ7ပုတ်ကသုံးတာမှာ9ပုတ်အထိကျွန်တော်ဖြုတ်ပြရလားလေရှိခဲ့တိုးတော့လေသူတို့ကထုတ်ပြီဆိုရင်ကျွန်တော်ကသွားမေးတိုင်ဝင်မရှိဘူးသူတို့ကဟာလာသောရကထွက်တိုင်ဝင်မရှိဘူးဘာကြောင့်ထွက်တာလဲလို့မေးလို့မရဘူးဖြုတ်ပြီဆိုရင်ဖြုတ်ပဲဆိုတော့ဒီမူဝါဒတိတိကျကျမရှိတဲ့အောက်မှာလုံးလုံးဝဟိုအယူလင်လုံးနေရလို့ဖြစ်နေပါတော့တော်လို့တော့ခါရောက်ပါတယ
်ဟုတ်ကဲ့ဟိုကဗျာဆိုတာကတော့ဒီတဲ့လူကသူ့ရဲ့စိတ်ကြီးစိတ်တန်းနဲ့သူကဖွဲ့ကနှဲ့ကနဲ့ကျွန်တော်တို့ရိုးရိုးစကပြေလို့မဟုတ်ဘဲနဲ့ရေးသားတဲ့ခါကျတော့တခါလေကြလို့ရှိရင်အတိတ်ပဲတွေကကိုလိုတဲ့အတိတ်ပဲကိုမသိမသာလေးနဲ့စာဖတ်သူကိုပေးလို့ရတာတွေလည်းရှိတယ်။ဒါကြောင့်မလို့သူတို့ကဗျာတွေကိုပို့ပြီးတော့များစီစစ်သလား။ဆိုတော့ကိုလွန်နီကတော့ကဗျာဆရာတယောက်အနေနဲ့နည်းနည်းဒါတွေပို့ပြောနိုင်မှာပဲထင်ပါတယ်။ကိုလွန်နီခင်ဗျာ
။ဟုတ်ကဲ့ဟိုဒီလိုခင်ဗျာဟိုကဗျာရဲ့စာရမဟုတ်ပါဘူး။သို့သောကဟာလို့ကွာဝေးတို့ကိုလွန်ဆွေတို့မမေရင်ကိုပြောသလိုပဲဗျ။သူတို့ကတော့သူတို့အဘဘောအာနာရှင်စနစ်ကိုပေါ့ဗျာ။ကြီးကြိုက်ပြည့်ရင်းစိမ့်မဲ့ကိစ္စရတဲ့ပတ်သက်လို့ရှင်။ကြရားပဲဖြစ်ဖြစ်၊စာမီပဲဖြစ်ဖြစ်၊သကပြီပဲဖြစ်ဖြစ်၊ဒီကပဲဖြစ်ပေါ့ဗျာ။သူတို့ကတော့ချိန်မုန်းဖို့သူ့လက်မှာအစင်းင်းဖြစ်တယ်။ဆရာတော်လွန်ဆွေတို့ပြောလို့ပေါ့သူတို့ကတော့ဒီပဲဖြစ်နေနီးနီးဆက်ဆက်ပြီပေါ့လေ။ဆိုတော့အဲ့ဒီတားလေးလုပ်တဲ့ဆိုင်လိုက်လို့ကျတော့သူတို့ကပို့ပြီးတော့ပို့ပြီးတော့ဟိုတိတိကျကျနည်းနည်းချင်းချင်းဒီစင်စာရှစ်ပေါ့အာနာချက်စစ်တော်လိုင်းရဲ့လက်အောက်မှာလုပ်ကကန်ရတာပို့ခဲ့တယ်ကျွန်တော်တို့ခေတ္တကာလမှာလည်းအလားတူကြံမှုတွေဂျုံရတာပါပဲအဓိကတော့ကျွန်တော်တို့ကခုနကဆ ्याम မမိရင်ပြောလို့ပဲဗျာသူတို့အာဆ ्याम မလေးတွေကဟာလာကိုကိုပြည်သူဝန်ထမ်းတွေဘွားတွေပေါ့ဗျာဒီတဲ့ခါမှာကိုဘွားအယူဖို့ပြုမှန်ကိုရေးတာတောင်ကိုမှသူတို့အာနာရှင်ကိုချင်းကြောက်တယ်အာနာရှင်ကိုဖိပါတယ်ပုတ်ခတ်တယ်လို့မြင်တဲ့အခါကျသူတို့ရန်လျာကြီးကိုဘယ်လိုများဖြစ်တယ်လဲပေါ့ဒီစာပေအသိပညာရှင်တွေကသူတို့ သူတို့ကိုဘယ်လိုတိုက်ခိုက်နေသလဲဆိုပြီးသူတို့ကခံစားနေတဲ့ပုံစံမျိုးသွားဖြစ်တယ်ပေါ့ဗျာ။ဟိုဒါတော့ဒါအာဏာရှင်ရဲ့အပိုင်းပေါ့။တစ်ဖက်မှာလည်းခုနကဆရာလွန်စုလို့ပြောလို့ပေါ့။သူအဲ့အဲ့လိုပဲအယူလင်လို့ရဆိုပေါ့ဗျာ။ဆရာမျိုးတွေပေါ့သူတို့ကပေါ်စီမရှိဘူးဗျာ။အပင်စပယ်မရှိဘူး။သူတို့မှအာဏာပဲရှိတာ哦။အဲ့လိုရှိတဲ့အခါကျတော့အမှုပညာတွေဒိတ်ဝင်မှုအဲ့ဒါကျွန်တော်တို့ရဲ့ပြည်သူလူထုကိုအလုံးကျူးတဲ့စာပေတွေပြုစုမှကျတော့ခုကဝန်စာတွေကခန်းချောက်ရတယ်။စာပေအမှုပညာရင်ကျင်းမှုတွေကတဖြည်းဖြည်းဆုံးထုတ်စိတ်သွင်းသွားတယ်ပေါ့ဗျာ။အဲ့ဒီကမှဖြစ်တဲ့အခါကျတော့စနစ်ဆုံးတစ်ခုရဲ့အောက်မှာဟိုစာပေအမှုပညာနဲ့ဆုံးချရုံးကြရတဲ့အဲ့ဒါတဝေတွေ၊စာရေးဆရာကဗျာဆရာတွေ၊အက်ဒီတာတွေဒီစာပေဝါဒနာရှင်စာပေမြန်နိုးသူတွေရဲ့ဘဝတွေကလည်းလျှောက်ချောက်ပြီးတော့ရင်ကျင်းမှုတွေကတဖြည်းဖြည်းရုပ်ကျော်စိတ်သုံးသူလို့ဖြစ်တယ်လို့ပြောရမှာပဲရှင်းရပဲ
ဟုတ်ကဲ့ဒီစာပေလောကမှာပေါ့လေအခုရေးသားပေါ်ပြနေကြတာတွေထုတ်ဝေနေကြတာနေနဲ့ပတ်သက်ပြီးတော့အဲ့ဒီလိုဟန်တာပိတ်ပင်တာတွေကျွန်တော်တို့မကြာခဏပဲကြားရပါတယ်ဟိုပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှင်ဟလာဟိုဘတောက်ပွင့်တဲ့မဂ္ဂဇင်းမှာတခင်ကိုရောမိုင်းကြီးရဲ့ပုံပါလို့ဆိုပြီးတော့တလာပိတ်ပြတယ်နော်အဲ့ဒါ
တလာပိတ်ပြီးတော့မှပြန်ပြီးတော့တလာမှထုတ်တယ်အ
ဲ့တော့ဒီ
အဲ့ဒါမျိုးကတော့ကျွန်တော်လည်းမတမ်းပြားချင်းဆိုင်ရတယ်
ဟုတ်ကဲ့တခင်ကိုရောမဲဆိုတာကကျွန်တော်တို့ဒါမြမသမိုင်းမှာလေအတင်ကရပုဂ္ဂိုလ်ကြီးပဲပေါ့နော်စာပေပညာရှင်ကြီးလည်းဖြစ်တယ်ဒီနိုင်ငံရေးလောကမှာတော်လိုင်းကာလအပိုင်းမှာလည်းပဲသူ့ရဲ့လွတ်ဆောင်ချက်တရားဟလာတခန်းတနာစာဖွဲ့ကြတယ်အများကြီးရှိခဲ့တာပဲအဲ့တော့ဒီလိုသမိုင်းဝင်ပုဂ္ဂိုလ်ကြီးတွေကိုတော့မှပဲအမှန်ကိုအမှန်တိုင်းဖော်ပြလို့မရဘူးဆိုရင်ဒီစာပေလောကအဆင့်တန်းကရောမထိခိုက်သွားနိုင်ဘူးလားဆိုတာလည်းစဉ်းစားစရာတကူဖြစ်လာတာပေါ့အဲ့တော့ဒီစာပေအဆင့်တန်းအနေနဲ့ဘယ်လိုရှိတယ်ဆိုတာကိုနည်းနည်းသုံးသပ်ကြည့်လို့ရမလားခင်ဗျ
ဟုတ်ကဲ့ကျွန်တော်ပြောကြည့်မယ်ဆရာเนาะကျွန်တော်ဝေးပါကျွန်တော်ပြောကြည့်မယ်စာပေအစင်တန်းတော့ဆရာအဲ့ဒါလေးပဲကျွန်တော်တို့တန်းကြီးရဲ့အစင်တန်းရဲ့အောက်ကပဲဆရာစာပေအစင်တန်းကဟိုတန်းကြီးမြင့်မှာစာပေကမြင့်မှာဟုတ်အဲ့တော့တန်းကြီးကဒါအရန်ကာယောကြီးကိုမြင့်တယ်နေသလားသောက်ထိုးကြနေသလားဆိုတော့လေဟောလူတိုင်းသိပဲကဘာသိပဲစာပေဆိုတာကျွန်တော်တို့စာရင်းဆရာတွေတရားဆရာတွေနဲ့ ठी ठी နဲ့တိဆောက်ထားတာမဟုတ်ဘူးစာပေဆိုတာကဟိုကျွန်တော်တို့ရေးတဲ့စာရေးကြပြားတွေကိုဖတ်ရှုဝေဖန်အားပေးနေတဲ့စာဖတ်ပရိသတ်လေလို့နေတယ်အဲ့တော့စာရင်းဆရာတွေရေးနေုံနဲ့တရားဆရာရေးနေုံနဲ့ကစာပေကရှင်းပင်နေတာမဟုတ်ဘူးစာဖတ်တော့ပြည်သူလူထုရဲ့အစိတ်ပိုင်းကလည်းဒါအများကြီးရေးကြည့်နေတယ်အဲ့တော့ကျွန်တော်တို့ကစာပေတာတနည်းအားဖြင့်ပြည်သူလို့ကျွန်တော်တို့ထည့်ပြောမှာစာပေအစင်တန်းနိုင်နေမြင့်နေစကားကိုရှိမယ်အဲ့တော့ပြည်သူဆိုတဲ့အခန်းကဏ္ဍပါလာတဲ့အခါကျတော့เนาะကျွန်တော်ဒီနေရာမှာဟိုကျွန်တော်တို့ဒီနေ့เนาะဒီမိုကရေစီရရှိရေးအတွက်ပြည်သူလူထုကဆင်နွှဲနေတဲ့เนาะတော်လှန်ရေးအကြောင်းလေးကျွန်တော်နည်းနည်းပြောကြည့်ချင်တယ်ဟိုကျွန်တော်တို့ဟို theory ပေါ့နော်တော်လှန်ရေးအခြေခံပြဿနာဟာအာဏာပြဿနာဖြစ်တယ်တဲ့အဲ့တော့ကျွန်တော်တို့စာရင်းနေတဲ့လူတွေနဲ့ကျွန်တော်တို့စာရီကိုပြည်နဲ့ချုပ်ချက်နေတဲ့စာပေစီစီဖြစ်နေတဲ့ပြဿနာကအဲ့ဒီအာဏာပြဿနာရဲ့အရေးပဲကျွန်တော်တို့ကအကျိုးချာအာဏာဒီပြည်သူ့ခံမှဆင်းသက်ရမည်လို့ကြိုးကြော်ပြီးတော့ကျွန်တော်တို့ကစာရီကိုရေးနေတယ်စာပေစီစီရေးကအကျိုးချာအာဏာဒီပြည်သူ့ခံမှသိမ့်သက်ရမည်ဆိုတဲ့မူနဲ့ကျွန်တော်တို့စာပေတွေကိုစီစဉ်နေတယ်အဲ့တော့အကျိုးစီးပွားခြင်းဟာမတူတော့ဘူးကျွန်တော်တို့ဟာပြည်သူကိုအကျိုးပြုဖို့စာရေးတယ်စာပေစီစီရေးဆိုတာဟာပြည်သူကိုစတင်ဖို့အတွက်သူကအစိုးရကိုကြားခံပေးထားတဲ့အဖွဲ့အစည်းဖြစ်နေတယ်အဲ့တော့ကျွန်တော်တို့ပြည်သူကိုအကျိုးပြုတဲ့စာရီကမဂ္ဂဇင်းတွေမှာရေးတယ်ချက်တယ်ခုနကတော့ဆရာပြောလိုက်တဲ့ပထမပုဒ်မဂ္ဂဇင်းဆရာကြီးဒီကိုရောမိုင်းအတူတူစိတ်ခါရတယ်စုခါရတယ်ပြည်သူလူထုကိုစတင်တဲ့ပြည်သူလူထုကိုစော်ကားတဲ့သူတို့ရဲ့စီမရှိကမ်းရှိစာရီကြတော့သူတို့ရဲ့သတင်းစာရီမှာသူတို့ရဲ့မီဒီယာရီမှာဖော်ခြင်းတော်ခြင်းပေါ်ပြအဲ့တော့စာပေအစင်တန်းတိုးတက်လာသလားမတိုးတက်လာဘူးဆိုတာကတော့ကျွန်တော်တို့ရေးတဲ့ကျွန်တော်တို့ကျင်ပကစာရေးဆရာကြီးကဗျာဆရာကြီးဒီလိုတို့အကျိုးတဲ့ရေးနေတဲ့စာရီကိုကြည့်ပြီးတော့အကဲဖြတ်ရင်ပဲဖြစ်ဖြစ်သူတို့သတင်းစာရီမှာသူတို့မီဒီယာရီမှာရင်းနေတဲ့စာရီကိုကြည့်ပြီးအတဲဖြတ်ရင်လည်းဖြစ်ဖြစ်ဘယ်ဘက်ကပဲကြည့်ကြည့်ပါကျွန်တော်တို့တိုင်းပြည်ရဲ့စာပေအစင်တန်းကဟိုရေခဲမှအောက်ကောင်ရောက်နေပါဆရာတုံညာအောက်ကောင်ရောက်နေပါဘူ
းဟုတ်ကဲ့
ကျွန်တော်ညီနိုင်နဲ့ပြောမယ်လား
ဒေါက်တာလုံးစုပြောပါဦး
ဟုတ်ကဲ့ကျွန်တော်ကဟိုလေအဓိကဒီငါအဖအဒီခင်မှာပေါ့နော် စေတနာကပါလဲဆိုတော့ဟိုစာပေစင့်တန်းလင်းကြတယ်ဆိုရင်တော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့ဘယ်မှာလဲဆိုတော့ဒီရတာစာပေတဲ့ရဲ့နောက်ချက်ဒီနိုင်ငံရေးစာရစာဥစာရန်တွေနဲ့ပတ်သက်တဲ့ဒီစင့်တန်းတွေမှာပေါ့နော်တော်တော်လေးကိုကျွန်တော်ဆင်တော့ဒါစင့်ကြတဲ့ခါကျတော့ဥပမာရတာစာပေဆိုရင်ကျွန်တော်တို့ဒီဗစိမန်စင်မှာပါနေတဲ့ဒီဝတ္ထုတွေစောင်းပါတွေဆိုရင်ဟုတ်အရင်ကျွန်တော်တို့ဆံငယ်ရောဖက်ခဲရှုမဝါတို့မိုးဝေတို့မြားဝေငွေတိုင်းကပါခဲ့တဲ့ဝတ္ထုတွေနဲ့ရှင်းလိုက်ရင်အရန်ကိုပေါ့နော်ကျွန်တော်ဆင်နေအဲ့တော့ရတာကွာပါတယ်ဒါစာစာပတ်တူသိပါတယ်ဆိုတော့ဒါပေမဲ့အခုရှိတာကကျွန်တော်တို့စာရေးဆရာတွေမရေးနိုင်လို့လားဆိုတော့မဟုတ်ဘူးအဓိကကတော့ကျွန်တော်မြင်တာကတော့ဒီစာပေစီစီရဲ့တင်းကျတဲ့မူတွေပေါင်းနေကြောက်စာရေးဆရာတွေမှာရေးဖို့ကွင်းလုံးမရှိတာဒါအကြောင်းအရာကြီးအဲ့လိုမျိုးနှီးပါးတော့ကစီစစ်ပိတ်ပင်နေတဲ့ခါကျတော့အဲ့လိုမျိုးနောက်ပိုင်းပါတဲ့ဝတ္ထုတွေကဘယ်လိုပေါ့ရှွတ်ရှွတ်ပေါ့နော်ဟိုတာမန်ဘယ်လိုခေါ်မလဲစိတ်ကူးရင်စံတဲ့ကြတာစာပေမျိုးတွေအချစ်တွေပေါ့နော်ဒီလောက်ပဲလဲနေတဲ့ခါကျတော့အရင်တုန်းကကျွန်တော်တို့မဂ္ဂဇင်းကြီးမှာပါခဲ့တဲ့ဝတ္ထုတွေရဲ့အဆင့်တန်းကိုဘယ်လိုမှကိုမမြင်နိုင်တော့ဘူးဆိုတော့အဓိကကတော့ဒီစာပေစစ်စစ်ရဲ့တင်းကျပ်ပြဿနာကြောင့်ဒီကျွန်တော်ရတာစာပေရဲ့အဆင့်ကလည်းတစ်ဖြည်းဖြည်းနဲ့ကျဆင်းလာတယ်။နောက်တစ်ချက်ကကျတော့ကျွန်တော်ကျွန်တော်ငယ်တုန်းကဆိုရင်ဒီနိုင်ငံရေးဆိုင်ရာတော်ပါလိစာပေဆိုရင်နော်ကျွန်တော်များထက်တယ်လေ။အခုနောက်ပိုင်းဆိုရင်တို့ကဒီတို့ရေးတာကွန်ပြုတဲ့နိုင်ငံရေးစာပေဆိုတာကဒီနိုင်ငံတကာအချင်းချင်းနဲ့ပတ်သက်တဲ့နိုင်ငံရေးစာပေလောက်ပဲဖြစ်တယ်။ကျွန်တော်ပြည်ပဖြစ်ပြနေတဲ့နိုင်ငံရေးအနေထားတွေကိုဟလာသုံးသက်ခွင့်လေးစားခွင့်ရေးသားခွင့်လုံးဝကိုမရှိတဲ့ခါကြတော့ကျွန်တော်တို့ဖတ်နေရတဲ့ဆရာမဆူဆန်းတို့ဆရာကျော်ဝင်းတို့စာပေဆိုတာကဒီနိုင်ငံတကာအချင်းချင်းနဲ့ပတ်သက်ပြီးတော့လေးလာသုံးသက်တဲ့ဟာတွေပဲများပြီးတော့ပြည်ရင်းနဲ့ပတ်သက်ရင်ကျတော့ဘာမှကိုလည်းမျိုးရေးသားပိုင်ကမရှိပဲနဲ့ဒီနိုင်ငံရေးဆိုင်ရာစာပေတွေကစိတ်သုံးနေတာပေါ့နော်ကျွန်တော်အဲ့လိုပဲကျွန်တော်မျိုးတခြားဒီဤပညာနဲ့ပတ်သက်တဲ့စာအုပ်တွေဟလာဘာသာရေးတို့ဒီနက္ခတ္တဂံဗေယအဲ့ဒါရတာတို့ကတော့တို့ကဘာမှအနေမပြုနိုင်တဲ့အတွက်ပေါ်ခြင်းတော်ခြင်းကိုဒီလိုမျိုးဆက်ဝင်ပေးတာကိုကျွန်တော်တွေ့နေရတာပါပဲ။ဆိုတော့အဓိကကတော့ကျွန်တော်ရတာစာပေနဲ့နိုင်ငံရေးဆိုင်ရာစာပေရတော့တော်တော်လေးကိုစိတ်သုံးနေပေါ့နော်။အဲ့လိုပဲကျွန်တော်မြင်ပါတယ်
။ပြန်လို့စီပြောတာကိုပဲကျွန်တော်ဆက်ပြီးတော့ဖြစ်ဆက်ပြောရင်တာပေါ့လေနော်။ငါဖဖေ့စ်အုပ်စုအနေနဲ့ကိုအဲ့လိုဂမ်ဘီယာတွေပေါ့လေရတရားရှင်နည်းတွေဟဲ့လားသင်မောပြန်ပေးနေသေးသုံးပြီးပြီဆိုတော့အဲ့ဒါမျိုးတွေကိုမော်တွေတိုက်ပြီးတော့လူလူကိုအတွေ့အကြုံရာကိုနိုင်ငံရေးချင့်ကပ်မှုတွေရောရုပ်ရှင်အောင်လုပ်တယ်လို့ပဲဒီဆရာမောင်ဖူးသန်းတို့ဆရာကျော်ဝင်းတို့ကလည်း globalization ဆိုင်ရာနဲ့ကမ္ဘာကြီးကိုချင့်ကပ်မှုတွေလုပ်ကြတယ်ပေါ့သို့တော့ကျွန်တော်တို့ဗမာစာပေပေါ်မြန်မျိုးတွေရောဗမာပြည်သူလူထုအနေနဲ့ကျတော့အဲ့ဒီဟာတွေနေရာနည်းနည်းအလန်းကွာဝေးနေတာပေါ့လေခုနကပြောတဲ့ကျွန်တော်တို့ရဲ့ဗမာစာပေဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုနေတဲ့ရတာစာပေပိုင်းတွေဆိုတော့ဆရာလုံးဆွေပြောတယ်ဒီဟိုကျွန်တော်တို့ငယ်ဘဝတွေကဖတ်ရှုမှတ်တာလေးလာသုတုပြုရတဲ့စာပေတွေကတပြည့်ပြည့်စိတ်သုံးချောက်ခံပြီးတော့ဒီကဲ globalization ဆိုင်ရာပေါ့ဗျာကမ္ဘာအချင်းချင်းကြီးကိုမိတ်ဆက်နိုင်ငံတကာစစ်ပွဲတွေကြောင့်ဒီစကားတွေအများကြီးငင်းကုန်ပြောဆိုနေတဲ့ကိစ္စရက်တွေကများလာတဲ့ခါကျတော့အုတ်ထုတ်တဲ့လူသားစားအတွက်ကျတော့ဟိုအခွင့်အလမ်းရတယ်လို့ဖြစ်တာပေါ့ဒီလိုလိုဖြစ်လို့ဒီလိုလိုအုပ်ချုပ်လို့ရတယ်ဒီလိုဖြစ်နေလို့ငါတို့ဖြစ်နေလို့ရတယ်ဒီလိုပဲဒီလိုချိန်မုန်းလို့ရတယ်ဒီလိုဖြစ်လို့ရှိရင်ဒုံးငယ်နဲ့ထူလိုက်မယ်ဆိုတဲ့အဲ့ဒီသဘောတရားတွေကလူလူကိုသွားပြီးဖိမ့်ကြောက်လို့ဖြစ်တဲ့အခါကျတော့စာရေးသူကိုနိုင်ကိုတကယ်ကိုရတာစာပြီးဘောဓိဘောစာပြီးဖန်ကြီးခြင်းတဲ့လူကြီးရောအဲ့ဒီစာရေးဆရာတွေမှာဟောသူတို့မှာကြီးမားတဲ့အကန့်အသတ်ကြီးဖြစ်လာတယ်လို့ရှုမြင်မိတာပေါ့လေ
ကျွန်တော်ဆက်လက်တော့မယ်နော်နောက်ထပ်ကဘာလို့ကျွန်တော်တို့အဆင့်တန်းနေလဲလို့ပြောလို့ရလဲဆိုတော့အခုပေါ့နော်ဒီအနုပညာဈေးဘက်မှာစာပေမှမဟုတ်ဘူးလာဘုမောင်ရင်ကြောက်ကြည့်လိုက်ရင်ညာရုပ်ရှင်လဲရုပ်ရှင်ပဲကြည့်ကြည့်ဒီကြပဲကြည့်ကြည့်နောက်စာအုပ်တွေပဲကြည့်ဆိုတော့အစ်စ်နော် creation အစ်စ်တွေနဲ့ဖတ်နေတဲ့ဟာကစတော့နေတယ်ဆိုတော့အဓိကကခုနပြောတဲ့စင်စာစစ်အသားစီးကြောင့်မလို့ကျွန်တော်အမြင်နဲ့ချင်းဆိုလဲဟာနည်းနည်းပါစမ်းသစ်တာလေးရင်းရင်တို့ကဟိုဖြတ်ပြီးတောင်းတယ်ဟာတခင်းဆရာဆင်းရရတယ်ဝတ္ထုဆိုလဲအဲ့လိုပဲဟာလုံချင်းဝတ္ထုတော့ပြင်လိုက်ပြီဆိုရင်ကိုစာမင်းနာနေရာတော့တင်လိုက်ရင်80လောက်ကပြင်ခိုင်းတာလဲဆိုတော့အဲ့လိုမျိုးပေါ့နော်လူပညာရှင်တွေကအသက်ဖန်တီးရတဲ့နေရာမှာလို့စိတ်သက်ပြအားရနေကုန်ခန်းပြီးတော့ပြီးတော့အခုဖတ်နေတဲ့ခါတွေတော်တော်များများကရုပ်ရှင်မှာဖြစ်ဖြစ်ဗီဒါမှာဖြစ်ဖြစ်စာလုံးကြီးဟောင်းနေကြီးပဲကျွန်တော်တို့ပြုလုပ်ပြအောင်ဖတ်နေတာများပါတယ်အဲ့တော့တစ်နေ့နဲ့မှာတို့စာပေစုပေးဝဲတွေအရင်သေးကိုသုံးတတ်လိုက်ရင်လည်းတော့ရှင်းတယ်ကျန်မုန်းဝင်စရာအမှုပညာစာပစ္စည်းတွေကတကယ်ကြီးနေပါလာတဲ့အတွက်ကြောင့်ဒီစုတွေရဲ့တန်ဖိုးကလည်းကျွန်တော်ထင်တယ်ဟုတ်အရင်ဖြစ်ကြရတဲ့ဆိုင်တော့ပို့ပို့ပြီးတော့စတင်လာလို့ပဲကျွန်တော်အဲ့လိုသုံးသပ်မိပါတယ
်ဟုတ်ကဲ့ဒေါ်မင်းကြီးရောခုနပြောတဲ့ဒီစာပေစုပေးပွဲတွေပတ်သက်လို့ဒီစာပေအဆင့်တန်းဘယ်လိုမြင်လဲခင်ဗျ
စာပေအဆင့်တန်းဆိုတာ ਨੇ ပတ်သက်ပြီးပြောလို့ရှိရင် ဒီရတာစာပေကိုရေးတယ်ဆိုရင်လည်းဒီအခုနပြောသလိုအစိုးရကမထိခဲ့တဲ့အကြောင်းအရာမျိုးဖြစ်တယ်ဆိုရင်တော့ရတာများအောင်ရေးနိုင်ကြပါတယ်ဒါပေမဲ့လူရဲ့ဟိုကြည်ရာတီကြည်ရာနော်ညီမလားဆွမ်းမလားလို့ကြည်လို့ဒါဟိုရေးစရာအချက်လက်တွေညွှန်နေသွားတာဟုတ်ဒါပေမဲ့ကျမထင်တာတော့ဒီစစ်စစ်ရေးပဲပြောပြောနော်ဒီကျမတို့ပညာရေးပဲပြောပြောကုန်သွယ်ရေးပဲပြောပြောအားလုံးကတော့ဒီအစိုးရအာဏာရှင်စနစ်ကြောင
ဒီအာဇာ
ကနေအကြီးကြီးကြတော့အဲညကနေပေါ်လုံးပေါ်ရမနဲ့ဆောဆိုရင်ကျွန်တော်တို့ကကြားတိုင်းမှာဖတ်နေရပြီဆိုတော့ဒါဟာဒီကျွန်တော်တို့စာပေစစ်ရဲ့ဒီမူဝါဒတွေကအလုံးပေါ်မှာတသမတ်တည်းမဟုတ်ဘူးဆိုတာလည်းတော်တော်လေးကိုထင်ရှားပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်တို့ဒီမှာရထားတဲ့အချိန်ကပြည့်လူနီးနီးဖြစ်နေပါပြီဆရာကိုအောင်ဝေးပြောကြစီသေးလား
ဟုတ်ကဲ့ဒီလိုဗျာကျွန်တော်တို့ချုပ်လိုက်တော့ခုနဆရာမဒေါ်မင်းကြီးပြောသွားတဲ့စကားကျွန်တော်ထောက်ခံတယ်ဗျာကြိုက်တဲ့အားလုံးကလက်ခံပါပါအာနာရှင်စနစ်ကြောင့်ဖြစ်နေရတဲ့ကိစ္စကြီးပဲဗျာအဲ့တ
ော့အားလုံးကဒီစနစ်ရဲ
့ဟုတ်တယ်
ဘယ်အောင်ကပြပါ့မလဲ
အဲ့ဒီမှာကျွန်တော်ဆက်ပြောမယ်ဒီအစိုးရကလက်ပြလည်းမလုံနဲ့အစိုးရပဲဗျာနော်အစိုးရကလက်ပြမလုံတော့အစိုးရခန့်ထားတဲ့စာစီစီကြီးကလည်းလက်ပြမလုံတဲ့အချက်ကလေးကျွန်တော်နည်းနည်းပြောပြခြင်းနဲ့ဆရာတော်ကြီးရာဖြစ်ကျင်းပတဲ့အခါမနစ်ကဆရာတော်ကြီးဟာတကယ်တိုင်းပြည်ပြည်သူဆိုင်ဆိုင်ကြပါဆရာကြီးတယောက်ပါဆရာတော်ကြီးရဲ့ယာပြည့်ကိုကျွန်တော်တို့တိုင်းပြည်မှာလွတ်လွတ်လပ်လပ်ရဲရဲအင်းအင်းကျင်းပခွင့်မရခဲ့ပါဘူးဆရာတော်ကြီးလွတ်လပ်ရေးတိုက်ပွဲအတွက်တော့ရေးခဲ့တဲ့ရဲတင်းတာကြပါဒီကိုကျွန်တော်တို့အခုချိန်မှာပြန်ရွှေ့ဆွေးနွေးမရတော့ဘူးကျွန်တော်ဥပမာတစ်ပုဒ်ပြောပါမယ်ဒိုးတိုင်းပြည်ဆိုတဲ့ကြပါထားလို့မြန်မာဦးမြန်မာတို့ဆိုတဲ့တော့ဒိုးတိုင်းပြည်ကြပါအဲ့ဒီကြပါကိုဆရာတော်ကြီးကဗြိတိရှ်ကိုလိုနီစနစ်အောက်မှာနေချက်အင်္ဂလိပ်လက်ထက်တုန်းက1935ခုနှစ်ကရေးခဲ့တာအဲ့ဒီကြံရည်တွေနဲ့လွတ်လပ်ရေးရအောင်ဆရာစိုးကြီးဟာစပေတမှုကောင်းတယောက်နေနဲ့နော်တိုက်ပွဲဝင်ခဲ့တာတိုင်းပြည်လွတ်လပ်ရေးရအောင်တိုက်ပွဲဝင်ခဲ့တဲ့ကြံရည်တစ်ပုဒ်ကိုတိုင်းပြည်လွတ်လပ်ရေးရပါပြီဆိုတဲ့ဒီနေ့ခေတ်အချိန်မှာကျွန်တော်တို့ဟာကိုယ်အမျိုးသားချင်းချင်းနော်စစ်တပ်ကဖိနှိပ်အုပ်ချုပ်နေတဲ့ခေတ်ကြတော့တို့တိုင်းပြည်ကြံရည်ကိုရွတ်ဆိုခွင့်မရဘူးတို့တိုင်းပြည်ကြံရည်ကိုမြန်မာမှာပုံလေးပေါ်ပြရင်တော့အဆန့်ကတ်ရှိလာတယ်အဲ့တော့ကျွန်တော်ပြောချင်တာကဒီနေ့ဆာဗစ်စီစီစက်တနာကြီးဟာနော်ဆမတ်ဒိုမင်းကြီးပြောခဲ့တယ်ဒီအာနာရှင်စနစ်ကြောင့်ဖြစ်နေတာကြီးတယ်အဲ့တော့ဒီနေ့ကျွန်တော်တို့ဘလို့ပဲကျွန်တော်တို့ကစာရီကိုကောင်းအောင်ပဲရေးမယ်လို့ပြောပြောရေးမယ်လို့စိတ်ကူးစိတ်ကူးအဲ့ဒီအာနာရှင်စနစ်မကြဆုံးသမျှတော့ကျွန်တော်တို့စာပေတွေကလည်းဟုတ်အဆင်တန်းမြင်လာမှာမဟုတ်ဘူးတွေ့တယ်လာမှာမဟုတ်
ဘူးဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကိုအောင်ဝင်းခင်ဗျာကျွန်တော်ရထားတဲ့အချိန်ကပြည့်နေပြီမို့လို့ကျွန်တော်ဒီစကဝိုင်းကိုတော့ဒီမှာပဲညံနာပါလိမ့်မယ်ခင်ဗျာခုနကတော့ဆရာတို့ပြောသလိုပါပဲစာပေမြင့်ရင်တိုင်းပြည်မြင့်မယ်နော်စာပေလွတ်လပ်ခွင့်ရှိလို့ရှိရင်ပြည်သူတွေမျက်စိပွင့်မယ်နားပွင့်မယ်နော်ဒီစာပေသမားအမှုပညာသမားတွေရဲ့လက်ရာတွေကိုသူတို့ရဲ့စိတ်ကူးဉဏ်ရှိသလိုလွတ်လွတ်လပ်လပ်နဲ့ရေးသားပုံနှိပ်ခွင့်ရှိမယ်ဆိုလို့ရှိရင်ပြည်သူတွေအတွက်ဒါအကျိုးများမှာပါပဲဒီတော့မြမစာပေလောကမှာဒီချုပ်ချယ်မှုစည်းကမ်းတွေရှိတဲ့တလောက်သာရှိပြီးတော့စာပေပညာရှင်တွေအနေနဲ့လွတ်လွတ်လပ်လပ်ရေးခွင့်သားခွင့်ပုံနှိပ်ထုတ်ဝေခွင့်တွေရရှိဖို့ကိုဒါကျွန်တော်တို့ဆန္ဒပြုရင်းနဲ့ဒီနေ့သကပိုင်းကိုညီကုန်းချုပ်ပြတယ်ခင်ဗျာအခုသကပိုင်းမှာပါဝင်ပြီးဆွေးနွေးပေးကြတဲ့အတွက်ကြောင့်မို့ဒီထိုင်းနိုင်ငံခြေစိုက်မြန်မာမောင်မဂ္ဂဇင်းတောင်ငန်အိတဟောင်းဒေါက်တာလွန်းဆွေပြီးခဲ့တဲ့လပိုင်းတွေကမြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံကိုထွက်ခွာလာခဲ့တဲ့ကဗျာဆရာကိုအောင်ဝေးကြအပြင်ကဗျာဆရာကိုလွန်နီနောက်တက္ကသိုလ်မြမစာဌာနကကတိကဟောင်းစာရေးဆရာမဒေါ်မင်းငိမ့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစီခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းတော်မူကြပါစေ